စကိုင်းတိုင်းဒေသကြီးကလင်းမြို့နယ်ရှေစည်းကျေးရွာဘက်မှာတိုက်ပွဲတွေဖြစ်လို့ဘေးလွတ်ရာထွက်ပြေးချိန်မှာမြေကူးတရာကျိုးကျခဲ့လို့သေဆုံးသူစုစုပေါင်း9ယောက်ရှိသွားပါပြီ။ကလင်းငယ်နဲ့အမျိုးသမီးအများစုပါတဲ့အလောင်းတွေရရှိထားတယ်လို့ကုညီရေးအဖွဲ့တွေကပြောပါတယ်။လက်ရှိကလင်းမြို့တောင်ဘက်ဒေသမှာစစ်ကောင်စီတပ်နဲ့ဒေသခံခါခွဲရေးအဖွဲ့တွေကြားတိုက်ပွဲတွေလည်းဖြစ်နေသေးပါ။ဒီကြောင့်ရန်ကုန်ကပြပို့လာတဲ့သတင်းကိုကုကြော်ကြော်သိန်းပြောပြပေးမှာဖြစ်ပါတယ်ဗျာ။
ကလေးမျိုးနယ်တောင်ပိုင်းအရှိစီးကြီးရွာဘက်မှာစစ်ကောင်စီတပ်နဲ့ဒေသခံကာကွယ်ရေးအဖွဲ့တို့မနေ့ဧပြီလ29ရက်နေ့ကတိုက်ပွဲဖြစ်တာကြောင့်ဥယျာဉ်စွန့်ထွက်ပြေးကြတဲ့ရွာသားတွေမြစ်သားမြစ်ကိုဖြတ်ကူးခြင်းတရားကျိုးကြလို့တော်တော်များများမြစ်ထဲပြုတ်ကြခဲ့ပါတယ်။ဒီကနေ့ဧပြီလ28ရက်ကြာသပတေးနေ့မနေ့အထိအလောင်း9လောင်းဆယ်ယူရရှိထားပြီလို့ကလေးမျိုးနယ်တောင်ပိုင်းဘက်ကဒုက္ခသည်အရေးအကူအညီပေးနေသူကိုစင်မင်းမောင်ကပြောပါတယ်။
คนเนี่ยก็ล้างเปลี่ยนยาพี่อ่ะนี่ก็เปี่ยวนี่ดีแล้วเจอเลยอ่ะตัวตะช้ายัวอยู่ชื่อดีแล้วขาจะคุณนี่เนี่ยนี่ก็ไม่ตีอ่ะดีอยู่อ่ะคนเนี่ยก็ล้างยาท้าด้วยไปตีจะอติพุ่นหน่อยดีอ่ะจ้ะเนี่ยอ่ะยีขึ้นมาจ้ะไม่ต่อเหมียจ่ายมาแล้วตะชั่วอ่ะจ้ะรู้ชื่อยีกู้หน่อยตัวได้มีท้าเลยขึ้นมาจ้ะต่ายแกอ่ะกู้ซี้เปลี่ยนยาอยู่อ่ะ4ซี้เปลี่ยนดีแล้วก็မြေရှိဘက်ကိုရှောင်ရလာပြန်ဒုံးကနေကမှမြေကူးတရားပေါ့မြေရှိဘက်ကရှောင်နေချင်းမှဆစ်သွားကြတယ်ဟုတ်ကဲ့ဗ
ျဘူဒူးနေမနေ့ပိုင်းကအရှိစီးကြီးရွာရဲ့အနောက်မြောက်ဘက်မှာတိုက်ပွဲဖြစ်တာကြောင့်အရှိစီးရွာနဲ့ဒိုးနယ်ရွာသားတွေဘေးလွတ်ရာကိုထပ်ပြေးချိန်မြစ်တာမြေတံတားကိုဖျက်အကူးမှာဝန်အားမမျှလို့တံတားကျိုးကြပြီးသေဆုံးခဲ့ကြရတာပါမြေထဲပြုတ်ကျသူအရေအတွက်တီးကြကတော့ဝရုံးသုံးကားဖြစ်တဲ့အချိန်လေးကြောင့်စိတ်ရင်းမကောက်ယူနိုင်သေးဘူးလို့အကူအညီပေးနေသူတွေကပြောပါတယ်သေဆုံးသူတွေထဲမှာအသက်2နှစ်4နှစ်နဲ့10နှစ်အရွယ်ကလေးငယ်တွေပါတယ်လို့အသက်20ကျော်2ယောက်နဲ့50ကျော်တယောက်တို့လည်းသေဆုံးသွားကြပါတယ်ကျိုးကြတဲ့တံတားဟာဒူးနွယ်ကြီးရွာရဲ့အရှိဘက်မြစ်သားမြစ်ပေါ်မှာဝါးတွေအထက်သားတွေနဲ့ယာယီတိဆောက်ထားတဲ့တံတားဖြစ်ပြီးစောင်းရည်နဲ့နွေရည်တွေမှာမြစ်သားမြစ်တစ်ဖက်ကန်းကလေယာကင်းတွေစိုက်ပျိုးထွင်ရနေတဲ့တောင်သူတွေဖြတ်တန်းသွားလာဖို့ယာယီဆောက်ထားတဲ့တံတားဖြစ်တာကြောင့်အခုလိုမျိုးလူများများပြားနဲ့စုပြုံဖြတ်တဲ့အခါမခံနိုင်မဲကြိုးကြတာလို့ဒေသခံတွေကပြောပါတယ်တချိန်တည်းမှာပဲစစ်ကောင်စီတပ်တွေနဲ့ပြည်သူ့ကာကွယ်ရေးအဖွဲ့တွေကြားတိုက်ပွဲတွေဖြစ်နေတာမှာဒီကနေ့အထိလည်းအရှိစီးရွာဘက်မှာပြစ်ခတ်တံတွေကြားနေရတယ်လို့ကိုစင်မင်းမောင်ကပြောပါတယ်
။လက်ရှိအဲ့ဘက်မှာစီးရေးခြင်းတွေကမိမိကြီးနဲ့ပြည်နေတာလည်းဟုတ်ကဲ့ဗျာ။တိုက်ပွဲထိတိုက်ရင်ဆိုင်မှုတော့ပဲတဲ့ပြည်နေတယ်လို့ပြည်ကနေလမ်းပြည်နေတယ်ဗျာဟုတ်ကဲ့
။မနေ့ကအရှိစီးကြီးရွာရဲ့အနောက်မြောက်ဘက်မှာနှစ်ဖက်တိုက်ပွဲဖြစ်ခဲ့တာကိုတော့ပြည်သူ့ကာကွယ်ရေးအဖွဲ့ဝင်တူကအခုလိုပြောပါတယ်။
အမေကမနေ့ကအစီအစည်းတိုက်ပွဲမှာပေါ့တနက်3:00လေးရတယ်တိုက်ပွဲမှာကြတယ်ပေါ့ဒေါ်သားတွေကပြေးရလေမနေ့ကအဲဒိုးနဲ့တရားကျိုးတော့လေ
ကလေးမျိုးနဲ့တောင်ပိုင်းအစီအစည်းကြည့်ရဘက်မှာအင်အားတရာလောက်နဲ့ထိုးစစ်ဆင်လာတဲ့စစ်ကောင်စီတပ်ဖွဲ့ကို PDF ကလေးကဘောကံကောကာကွယ်ရေးအဖွဲ့ CDF KKG RKDF အဖွဲ့နဲ့ပြည်သူ့ကာကွယ်ရေးပကဖတပ်တွေပူးပေါင်းတိုက်ခိုက်နေကြတာပါဒီနေ့မှလည်းကလေးမျိုးရဲ့တောင်ဘက်စားဖို့ရွာနာမှာတိုက်ပွဲဖြစ်နေစေပဲလို့ပြည်သူ့ကာကွယ်ရေးအဖွဲ့ဝင်တူကပြောပါတယ်
။စားဖို့ဘက်မှာတိုက်ပွဲလေးရှိရပေါ့။စားဖို့ရွာကကလေးမျိုးနဲ့ဆိုရင်တနာရီခွဲနှစ်နာရီလောက်သွားမှာ။တနာရီခွဲလောက်ကချရရ။တိုက်ပွဲချင်းမပြေသေးဘူးပြေရတော့
ကလေးမျိုးတောင်ဘက်ရှစ်မိုင်အကွာတာယာကုန်းရွာဘက်မှာဧပြီလ29ရက်ညနေပိုင်းကလည်းတိုက်ပွဲဖြစ်ခဲ့တယ်လို့ပြည်သူ့ကာကွယ်ရေးအဖွဲ့ဝင်ကပြောပါတယ်။လက်ရှိကလေးမျိုးတောင်မချန်းဒေသမှာဒေသခံကာကွယ်ပူပေါင်းအဖွဲ့တွေအခြေပြုလှုပ်ရှားနေကြကြောင်းနေမြေရှင်းလင်းရင်တိုက်ပွဲဖြစ်တာရှိတယ်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စော်မင်းထွန်းကပြောပါတယ်
။အိုက်ကလေးရဲ့နှာချောင်းဒေသမှာတချို့နေရာတွေမှာစီးပွေမှုတွေရှိတယ်။ PDF တွေရဲ့စခန်းနဲ့ပတ်သက်ပြီးတော့အကြီးအကျယ်ဒီလိုလုံခြုံရေးရဆောင်ရွက်နေရရှိတယ်။ဒါကြတော့ PDF နဲ့ KYA ပူပေါင်းအဖွဲ့တွေနဲ့စီးပွေမှုတွေရှိတယ်
။ကလေးမျိုးနယ်တောင်ပိုင်းနှာချောင်းနှံမြောင်းချောင်းကစီတာအောင်ချမ်းသာရွာတွေဘက်မှာဒီရင်ဘက်ကစားလို့တိုက်ပွဲတွေဖြစ်နေတာပါအဲ့ဒီတိုက်ပွဲတွေအတွင်းရွာသားထောင်နဲ့ချီပြီးတောတောင်တွေထဲမှာထပ်ပြေးတင်းရှောင်နေရပြီးတော့စားနေကအခက်အခဲရှိနေတယ်လို့လည်းစစ်ဘေးဒုက္ခသည်အရေးအကူအညီပေးနေသူတွေကပြောပါတယ်ခင်ဗျာ